2019ခုနှစ်ထဲမှာ American နဲ့ British အပါအဝင်ဒီဥရောပနိုင်ငံတချို့မှာ 5G ကွန်ရက်တွေစပို့ပြင်နေကြပြီဆိုတော့ 5G ပစ္စည်းတွေလည်းအပြိုင်ဆိုင်ထုတ်နေကြပြီကိုသားညုံရေးအထူးသဖြင့် smartphone ကုမ္ပဏီတွေပေါ့
Spain နိုင်ငံ Barcelona မြို့မှာနှစ်တိုင်းလုပ်တဲ့ Mobile World Congress ကုန်စည်ပြပွဲကြီးမှာ 5G ကွန်ရက်အတွက်စင်သစ်ဖြစ်နေပြီဆိုတဲ့ဖုန်းသစ်တွေကို smartphone ကုမ္ပဏီတွေကအပြိုင်ပဲသူထက်ငါမိတ်ဆက်နေကြတာမဟုတ်လားမဆင်မြမော
အခုလက်ရှိအမြန်ဆုံး 4G LTE ထက်ကိုဒီ download speed ကအနည်းဆုံး10ဆပိုမြန်မယ်လို့ဆိုရဲ 5G ကွန်ရက်ဖြတ်ပြီဆိုလို့ရှိရင်အမြန်ဆုံးဝန်ဆောင်မှုရဖို့က 5G smartphone လို့ပြီလေတကယ်တမ်းပြောရမယ်ဆိုရင်တော့ 5G မြန်နှုန်းမြင့် internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်ဖြတ်တာကအချိန်ကြာနိုင်ပါသေးတယ်ဒီကြားထဲမှာကိုကဘယ်လို5G ဖုန်းတွေသုံးမလဲဆိုတာရွေးချယ်နိုင်ဖို့ရွေးချယ်စရာတွေရှိနေတာကတော့ကောင်းတယ်လို့ပြောရမယ်ရှင်
အင်တာနက်ဆက်သွယ်မှုအခြေခံနဲ့နောက်ဆုံးပေါ်ပစ္စည်းတွေကိုမိတ်ဆက်ကြတဲ့ MWC ကုန်စည်ပြပွဲကြီးမတိုင်ခင်ကတည်းက Samsung ကုမ္ပဏီက 5G နဲ့သုံးဖို့ဆိုတဲ့ဒီ Galaxy S10 5G ကိုကြိုပြီးတော့မိတ်ဆက်ခဲ့တာမဟုတ်လားဗျ။တခြား Galaxy S10 ဖုန်းတွေကမတ်လလောက်ကြာရင်ရောင်းတော့မယ်လို့ကြေညာထားပေမဲ့ Galaxy S10 5G ဖုန်းတော့မပါပါဘူး။ပြောရမယ်ဆိုရင်တော့ smartphone ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်တွေဖြန့်တော့မှပဲ 5G ဖုန်းကလည်းကောင်းကောင်းအလုပ်လုပ်မှလေ။
5G ကိုရဲ့အဆင့်မြင့်တဲ့နိုင်ငံတွေမှာ 5G ကိုရဲ့ကိုချက်ချင်းတော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြတ်နိုင်အောင်မှာမဟုတ်ပါဘူး။ဒါကြောင့်နောင်ထွက်ဖို့ရှိတဲ့ဖုန်းသစ်တိုင်းကတော့ 5G နဲ့သုံးလို့ရနိုင်သေးတဲ့ဖုန်းတွေမဟုတ်ဘူးလေ။ဒါပေမဲ့ဒီနှစ်ဒီ MWC ကုန်စည်ပြပွဲကြီးမှာ 5G အသားပေးကြော်ညာခဲ့တဲ့ဖုန်းတွေထဲမှာ Huawei ရဲ့ Mate X ဆိုတဲ့ဖုန်းကတော့ထူးတယ်ပြောရမယ်။သူကခောက်လို့ရတဲ့ဖုန်းဖြစ်တဲ့အပြင် 5G ကွန်ရက်အတွက်အဓိကထုတ်တဲ့ smartphone လည်းဖြစ်တယ်ဆိုတော့ Samsung ရဲ့ Galaxy Fold ခောက်ဖုန်းထက်ကိုတာသွားတဲ့ 5G ဖုန်းဖြစ်နေတာကို
Samsung Galaxy Fold ကစောက်ဖွင့်လို့ဖွင့်လိုက်လို့ရှိရင် tablet computer လို့ဖြစ်သွားတဲ့ခောက်ဖုန်းမျိုး။နောက် Huawei Mate X ကတော့စောက်အဖုံးနှစ်ခုကိုဖြန့်လိုက်သလိုလုပ်ပြီးတော့သုံးလို့ရတဲ့ခောက်ဖုန်းမျိုး။ဒီဖုန်းရဲ့ download speed ကတစ်စက္ကန့်ကို 4.6 GB မြန်တဲ့ 5G ဖုန်းလို့ Huawei ကတော့ပြောတာပဲ။ဈေးကလည်း Samsung ခောက်ဖုံးတဲ့ $600 လောက်တောင်မှပိုများတယ်။တစ်လုံးကို $2600 လောက်နဲ့ရောင်းပါတယ
်။ MWC ပြပွဲကြီးမှာ 5G ဖုန်းကိုနောက်ထပ်မိတ်ဆက်တဲ့ကုမ္ပဏီကတောင်ကိုရီးယားကုမ္ပဏီ LG ပါ။ LG V50 Thin Q ဖုန်းတွေက 5G ကွန်ရက်နဲ့သုံးနိုင်မဲ့ဖုန်းနဲ့ဒီဖုန်းကလည်းခောက်ဖုံးတစ်မျိုးပဲ။သူကတော့ Samsung တို့ Huawei တို့နဲ့မတူတာ။ရိုးရိုးဖုန်းကိုပဲနောက်ဖုန်းတစ်ခုနဲ့ထပ်ပြီးတော့ချိတ်လို့ရအောင်လို့လုပ်ထားတာ။မြန်အောင်ပြောမယ်ဆိုရင်တော့ဖုန်းနှစ်ခုကိုဘေးတိုက်ရှင်ပြီးတော့ဆက်လိုက်ပြီးတော့ဖုန်းတစ်ခုတည်းဖြစ်သွားအောင်လုပ်လို့ရတယ်။ဖုန်း screen နှစ်ခုကိုတွဲပြီးတော့မှတစ်ခုတည်းလို့လည်းသုံးလို့ရမယ်။တစ်ခုချင်းစီတက်တက်လည်းသုံးလို့ရမယ်။ 5G ကွန်ရက်နဲ့ချိတ်ထားရင် download speed ရော upload speed ပါ 4G ဖုန်းထက်ကိုအဆ20ပိုမြန်မယ်လို့ကြေညာထားတာပဲ
။အခုလိုမျိုး 5G ဖုန်းတွေပြန်ပွဲထုတ်နေကြတာကအမျိုးစုံပဲ။လုံနိုင်တဲ့ function တွေကလည်းအစုံပဲလို့ 5G ကွန်ရက်နဲ့ပတ်သက်လို့အဓိကသုံးသပ်တဲ့ Open Signal ကုမ္ပဏီရဲ့ဒုက္ခထ Ian Falk ကပြောပါတယ်။
This year we're seeing a number of 5G handset announcements, both just before Mobile World Congress with Samsung and at Mobile World Congress. What's striking about the handsets we're seeing?
ဒီနေ့တော့ 5G smartphone တော်တော်များများကိုမိတ်ဆက်ကြတာတွေ့ရပါတယ်။ Samsung က Mobile World Congress ပြပွဲကြီးမတိုင်ခင်ကတည်းကမိတ်ဆက်တယ်။ Mobile World Congress မှာလည်းကြော်ညာမိတ်ဆက်နေကြပါတယ်။အခုတွေ့ရတဲ့ဖုန်းတွေရဲ့အထူးခြားချက်က 5G modem ပါတဲ့ 4G ဖုန်းတွေမဟုတ်ဘဲ 5G ကွန်ရက်ကိုအပြည့်အဝအသုံးချနိုင်မဲ့ဖုန်းမျိုးတွေဖြစ်တာပါ။ Phone screen တွေပိုကြီးလာတယ်။screen ပုံစံတွေဒီဇိုင်းတွေကလည်းတစ်ခုနဲ့တစ်ခုမတူကြဘူး 5G မြန်နှုန်းမြင့်ဆက်သွယ်မှုကိုကောင်းကောင်းသုံးလို့ရတဲ့ function တွေကလည်းမတူခြားနာကြတာတွေ့ရပါတယ
်လက်ရှိထက်ကို internet ဆက်သွယ်မှုအစပေါင်းများစွာပိုမြန်မဲ့ 5G ကွန်ရက်ကိုလောလောဆယ်စသုံးနေတဲ့နိုင်ငံတွေကကမ္ဘာမှာတိတ်ကိုနည်းပါသေးတယ်ကြည်ကြည်ပြန့်ပြန့်ကွန်ရက်ဖြန့်နိုင်ဖို့အတွက် telecom company တွေက hardware တွေအခုမှတက်ဆင်နေကြတော့ Gartner သုတေသနလုပ်ငန်းရဲ့ခန့်မှန်းချက်အရဆိုရင်တော့2023ခုနှစ်အကုန်လောက်မှာမြောက်အမေရိကဂျပန်နဲ့တရုတ်နိုင်ငံတို့ရဲ့လူဦးရေ90ရာခိုင်နှုန်းလောက် 5G ကွန်ရက်ကိုသုံးနိုင်ကြမှာတဲ့
အခုနှစ်ထဲမှာတော့အကန့်အသတ်နဲ့ 5G ကွန်ရက်ကိုစသုံးနိုင်ကြမှာပါဒါပေမဲ့လည်း 5G ကွန်ရက်အကြောင်းနဲ့ဒီကွန်ရက်ကိုသုံးလို့ဘလောက်ကြိုးထူးမလဲဆိုတာကိုအများနားလည်အောင်ကြော်ညာဖို့တော့လူမယ်လို့ Ian Falk ကတော့သုံးသပ်တယ်ဗျ
We're going to see launches in Europe, Asia and North America in 2019 with commercial services. What'sReally going to be interesting is
ဥရောပအာရှနဲ့မြောက်အမေရိကနိုင်ငံတွေမှာစီးပွားပြည့်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကအခု2019ခုနှစ်ထဲ 5G ဝန်ဆောင်မှုကိုစပေးကြတာမြင်လာရတော့မှာပါ 5G ကိုသုံးရင်ဘယ်လောက်အကျိုးရှိတယ်ဆိုတာကိုလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေကဖုန်းသုံးသူတွေကိုဘယ်လိုဆွဲဆောင်ရှင်းပြမှာလဲဆိုတဲ့ကိစ္စကတိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ် Mobile World Congress ပြပွဲမှာလည်းတွေ့နေကြနေရပါတယ်ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်ကလည်း 5G ဖုန်းတွေကိုရောသူတို့ပေးမဲ့ 5G ဝန်ဆောင်မှုကိုပါဘလောက်ကောင်းနေဆိုတာကြော်ညာလာကြမှာကိုမကြခင်တွေ့လာရတော့မှာပါ 4G ကွန်ရက်ဆက်သွယ်မှုကနေ 5G ကွန်ရက်ဆက်သွယ်မှုကိုပြောင်းရင်ဘယ်လိုအကျိုးတွေရှိလာမလဲဆိုတဲ့ကြော်ညာတွေမကြခင်တွေ့လာရပါလိမ့်မယ
်။ 5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်အကြောင်းမို့ smartphone တွေကိစ္စကိုပဲအဓိကပြောပြနေပေမဲ့ 5G ကွန်ရက်နဲ့သုံးဖို့ထွင်ထားတဲ့တခြားပစ္စည်းတွေလည်းအများကြီးကိုဘာစီလိုနာမှာလုပ်တဲ့ဒီ MWC ပြပွဲကြီးမှာမိတ်ဆက်ကြတယ်လေ။လေယာဆိုင်ပျိုးရေးကဏ္ဍကစားလို့ဒီဆေးဘက်ဆိုင်ရာကဏ္ဍအထူးကို 5G ပစ္စည်းတွေမှာမျိုးစုံပဲဆက်ရုပ်တွေရောဂိမ်းတွေရောတစ်ခုနဲ့တစ်ခုချိတ်ဆက်သုံးနိုင်မဲ့ 5G connected ပစ္စည်းတွေလည်းအစုံပဲ
။ 5G ကွန်ရက်ဖြန့်ဖို့အတွက်လိုအပ်တဲ့ hardware ပစ္စည်းတွေအဓိကထုတ်တဲ့ကုမ္ပဏီ၃ခုမှာဟွာဝေကလည်းတခုပါနေပါတယ်ဒီတော့ကွန်ရက်လုံခြုံရေးပိုင်းအတွက်စိုးရိမ်မှုတွေကလည်းရှိနေကြတယ်ဟွာဝေကုမ္ပဏီကတဆင့်တရုတ်ဆွေးကထောက်လန်းတယ်လို့အမေရိကန်ဆွေးကဆွဆွဲထားတာကြောင့်မှတချို့နိုင်ငံတွေဆိုလို့ရှိရင် 5G ကွန်ရက်အစ်စ်မြင့်တဲ့နေရာမှာဟွာဝေပစ္စည်းတွေမသုံးဘူးလို့တော့မှကြီးညာထားကြတာမဟုတ်လားဗျနောက်တစ်ခုကအင်တာနက်ကွန်ရက်တစ်ခုထဲမှာမတူတဲ့ပစ္စည်းတွေကိုကြိုးမဲ့ချိတ်ဆက်သုံးတဲ့အခါ 5G ကွန်ရက်ကဘယ်တော့မှစိတ်ချလက်ချသုံးလို့ရနိုင်မလဲဆိုတာကလည်းမိကုန်ထုတ်စရာဖြစ်နေတယ်ဗျ
IHS Market Research Company ကဒီ smartphone တွေနဲ့ပတ်သက်လို့အဓိကကြွမ်းကျင်တဲ့သူ Greg Shannonman ကတော့ 5G ကွန်ရက်ဖြန့်ဖို့တက်ဆင်ပေးတဲ့ကုမ္ပဏီတွေရော 5G ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါ 5G ကိုသုံးလို့ဘာတွေထူးမလဲဆိုတာတည်တည်ချာချာရှင်းပြဖို့လိုမယ်လို့ပြောရရှက
် You have to show what the user benefit is and I think right now this is still being worked outExactly what that is
အသုံးပြုသူတွေအတွက်ဘယ်လိုအကျိုးရှိမှလဲဆိုတာပြဖို့လိုပါတယ်လောလောဆယ်မှာတော့ 5G ကနေဘယ်လိုအကျိုးတွေရနိုင်မလဲ 5G သုံးလို့ရတဲ့ပစ္စည်းတွေကနေသုံးတဲ့သူတွေကိုဘာတွေပေးနိုင်မလဲဆိုတာကိုလေ့လာနေကြတဲ့အစ်စ်မှာပဲရှိနေပါသေးတယ်ဝန်ဆောင်ကဘယ်လောက်ယူမလဲ data plan ဈေးကိုရောဘယ်လိုသတ်မှတ်မှလဲဆိုတာချိန်နေကြတော့မှအစပိုင်းတော့ LTE အတွက်ယူတဲ့ဝန်ဆောင်ကနေတိတ်မကွာလောက်ပါဘူး 5G ကွန်ရက်နဲ့ပတ်သက်လို့အခုလိုစဉ်းစားသတ်မှတ်မယ့်ကိစ္စတော်တော်များများရှိနေပါသေးတယ်
smartphone ဆက်သွယ်ရေးကုမ္ပဏီတွေက 5G မြန်လုံးမြင့်အင်တာနက်ဝန်ဆောင်မှုပေးမယ်လို့ကြေညာထားကြတာခုနှစ်ထဲမှာတော့တကယ်ပေးနိုင်တော့မှာပါ။ဒါပေမဲ့လည်းလူတိုင်း 5G ရဲ့အကျိုးကိုအတိုင်းအတာပြည့်ဝခံစားနိုင်ကြဖို့ကတော့နှစ်တွေကြာလိုက်အောင်ပဲမဆွေးမမွား။
တေချာရာကတော့ဒီဈေးကြီးတဲ့နောက်ဆုံးပေါ် 5G ပစ္စည်းတွေကိုသုံးနိုင်ကြသူတွေကတော့ 5G ရဲ့ထူးခြားမှုကိုအရင်ဆုံးအသုံးချနိုင်ကြမှာပါ။ဒါပေမဲ့အများစုအတွက်ကတော့ 4G LTE ထက်ကိုအင်တာနက်ဆက်သွယ်မှုအစ20ပိုမြန်မယ်လို့ဆိုတော့ 5G ကွန်ရက်ကိုလက်တွေ့သုံးနိုင်ဖို့ကအချိန်ကြာနိုင်ပါသေးတယ်ရှင်။